တောင်ကိုရီးယားနိုင်ငံရွေးကောက်ခံသမ္မတတစ်ကလက်ရှိ Blue House သမ္မတအိမ်တော်ကိုအသုံးပြုမှာမဟုတ်ပဲပြည်သူတွေနဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်အောင်ဆိုးမျိုးလည်းကောင်းမှပြောင်းပြီးတော့ရုံထိုင်မယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲဆယ်စီယုံပွဲအတွင်း Mr. Yong Suk Yeol ပြောခဲ့တဲ့ကိရိယာထဲမှာသမ္မတရုံးကိုပြောင်းရွှေ့မယ်ဆိုတဲ့အချက်အလက်တစ်ခုအပါအဝင်ဖြစ်ပါတယ်။ Conservative ထိပ်တန့်အစိုးရရှင်းနေဟောင်းသူဖြစ်တဲ့ Mr. Yong Suk Yeol ဟာလာမယ့်မေလ10ရက်နေ့ကစပြီးတော့9နှစ်ကြာသမ္မတတာဝန်ထမ်းဆောင်ရမှာပါ။တောင်ကုန်းပေါ်မှာတည်ဆောက်ထားတဲ့ Blue House သမ္မတအိမ်တော်ရဲ့တည်နေရတဲ့ဒီဇိုင်းပုံစံကကိုရီးယားသမ္မတတွေအနေနဲ့ပြည်သူတွေနဲ့ကင်ကွာပြီးရာထူးအာဏာကိုတရားလိုအသုံးချနေတယ်ဆိုတဲ့ဝေဖန်သံတွေထွက်လာစေတယ်လို့လည်းမစ္စတာယိုကပြောပါတယ်။သူတာဝန်ဆက်ပြီးတော့ထမ်းဆောင်တဲ့အချိန်ကစပြီးတော့သမ္မတရုံးကိုစိုးမျိုးလည်းကကာကွယ်ရေးဝန်ကြီးရုံးထဲပြောင်းရွှေ့ဖွင့်မယ်လို့ရွေးကောက်ခံသမ္မတရုံးကတင်းငွေနဲ့ရုပ်သားမင်းခုံမှပြောကြားသွားပါတယ်။အစိုးရထိပ်တန်းယုံခံနေရာကိုပြောင်းရွှေ့ရာဟာနိုင်ငံတော်လုံးညုံရေးကိုအားနည်းသွားစေနိုင်တယ်လို့သမ္မတယုံဖွင့်မဲ့နေရာတဝိုင်းပြည်သူတွေရဲ့ပစ္စည်းဥစ္စာဆိုင်ရာအခွင့်အရေးတွေကိုချိုးဖောက်ရာရောက်စေနိုင်ုံမကဖဏငွေတွေပါအလွန်အကျွံတုံ့ဆွဲရလိမ့်မယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်။